ကမ္ဘာတစ်လွှားကိုရိုနာဗိုင်းရပ်စ်ကူးစက်တက်နှက်မှုရဲ့ရက်ခတ်မှုကြောင့်စီးပွားရေးအပေါ်တက်ရောက်မှုနည်းစေဖို့အစိုးရကကူညီဆောင်ရွက်ပေးမဲ့အစီအစဉ်အချို့နဲ့ပတ်သက်လို့တုံ့တက်သူအချို့ကဘလို့ထောက်ပြမှုတွေရှိတယ်လဲဆိုတာကိုပြောပြပေးမှာပါ။မနေ့ကနိုင်ငံတော်အတိုင်ပင်ခံမိန့်ခွန်းထဲမှာမြန်မာနိုင်ငံမှာလက်ရှိချိန်ထိကိုရိုနာဗိုင်းရပ်စ်ကူးစက်ခံထားသူတဦးမှမရှိသေးပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုရဲ့ရိုက်ခတ်မှုကြောင့်မြန်မာစီးပွားရေးအပေါ်ထိခိုက်တက်ရောက်မှုနည်းစေဖို့အစိုးရဘက်ကကူညီဆောင်ရွက်ပေးမဲ့လုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးထည့်သွင်းပြောဆိုသွားခဲ့ပါတယ်။ CNP လို့အများသိကြတဲ့ကုန်ကြမ်းပေးကုန်ကြောယူလက်ခံစားစနစ်ဟိုတယ်နဲ့ခီးသွားလာရေးလုပ်ငန်းတွေအသေးစားနဲ့လက်စားစီးပွားရေးလုပ်ငန်းတွေအတွက်အထူးတက်တာတဲ့အတိုးနှုန်းချင်းဝင်များနဲ့အခွန်ကင်းလွန်ခွင့်ရရှိနိုင်ဖို့စီမံသွားမယ်လို့ပြောဆိုသွားခဲ့ပါတယ်။မြန်မာနိုင်ငံစံစဘာအသင်းဥက္ကဋ္ဌဦးစိုးထွန်းကတော့စီးပွားရေးလုပ်ငန်းတွေကိုကြားရောက်လာမဲ့အကျိုးဆက်တွေနဲ့ပတ်သက်ပြီးတိတိကျကျကင်တွယ်ဖြစ်ရှင်းနိုင်ဖို့လုပ်ငန်းရှင်တွေနဲ့တေချာစွာဆွေးနွေးတိုင်ပင်ဖို့လိုအပ်နေတယ်လို့ထောက်ပြသွားခဲ့ပါတယ်
။ဒီမှာဆိုတော့ export နဲ့ပတ်သက်တဲ့ဒီ percent ကိုတော့လည်းမဆောင်တော့ဘူး။ဒါပေမဲ့ကျွန်တော်တို့ကသိကြတာဒီထဲပို့ပြီးတော့မှမဆောင်ဘူးဆိုတော့တော့ဟို wave လုံးမှလာဒါမှမဟုတ်ကျူတင်ကမဆောင်ဘဲနဲ့နှစ်ကုန်မှစီးကြမှလာပါတော့။အဲဒီစိတ်ချက်တွေရောရှိသေးတာပေါ့နော်။ကျန်တဲ့ဟာလည်းကျွန်တော်တို့ကတော့ဒီစာဘယ်နဲ့တွေ့ရလဲဆိုတော့လေဟိုအသေးစိတ်ညှိနှိုင်းတာတော့မဟုတ်ကျွန်တော်စာ Facebook ကိစ္စကိုပဲဒီ Facebook ပို့မလာမပို့လာဒါကိုပဲဆွေးနွေးတာကျွန်တော်တို့ပြန်လဲပြီးတော့မှအသေးစိတ်တော့ညှိနှိုင်းတာတော့မရှိသေးဘူးနော်ပြန်ပြုချင်တာတော့ဒီသူဖွဲ့ထားတဲ့အဖွဲ့အနေနဲ့သက်ဆိုင်ရာဆက်တာလိုက်ဟိုတွေ့ဆုံပြီးတော့ဟိုဖြေရှာဆွေးနွေးကြတော့ပို့ပြီးတော့ဒီခေါင်းမယ်တော့မြင်ပါတယ်နောက်ရှင်းရင်းလည်းမသိဘူးဟဲ့မသိတော့ဘလို့မရဘူးမိကုံးပြောတဲ့ဟာပဲရှိတာပြန်ပြေးကြတယ်ဘလို့မရမှမသိဘူးနော်
လူစုလူဝေးဖြစ်စေမဲ့ဒဇံပွဲတော်တွေနဲ့ပတ်သက်ပြီးအစိုးရကကျင်းပခွင့်တားမြစ်ထားပြီးဖြစ်ပါတယ်။ဒါအပြင်ကမ္ဘာတစ်လွှားကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကြောင့်စီးပွားရေးထိခိုက်မှုတက်တာစီရေးအတွက်လည်းဗဟိုဘဏ်ကချင်းငွေအတိုးနှုန်းလျှော့ချပေးထားတာတွေလည်းလှုံ့ဆော်နေပါတယ်။လက်ရှိအနေအထားမှာတော့နိုင်ငံသားငွေဇင်းနှုန်းတွေကျပြီးမြန်မာကျပ်ငွေဇင်းနှုန်းတက်နေတာကြောင့်ပို့ကုန်လုပ်ငန်းတွေတုန်ဆိုင်နေရပါတယ်။ဒါအပြင်ကိုရိုနာဗိုင်းရပ်စ်အဓိကကူးစက်ပြန့်နှံ့ရာတရုတ်နိုင်ငံဘက်ကကုန်ကျန်းအဝင်ရပ်သွားတာမို့အများစုအထည်ချုပ်လုပ်သမားတွေထောင်ထဲချီအလုပ်လက်မဲ့တွေဖြစ်ကုန်ရပါတယ်။ကိုရိုနာဗိုင်းရပ်စ်ကာကွယ်ထိန်းချုပ်ကုသရေးအမျိုးသားအဆင့်ဗဟိုကော်မတီကိုပြီးခဲ့တဲ့ဇန်နဝါရီ30ရက်နေ့ကစတင်ဖွဲ့စည်းလိုက်ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ကဥက္ကဋ္ဌအဖြစ်တာဝန်ယူကာကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအနေရကိုထိန်းချုပ်ရေးလူထုကြားတည်ငြိမ်မှုရရှိရေးတွေလှုံ့ဆော်မှုရည်ရွယ်ပြီးဖွဲ့စည်းခဲ့တယ်လို့ဖော်ပြထားပါတယ်။အစိုးရဘက်ကပြင်ဆင်မှုတွေလုပ်တာမှာလိုအပ်မှုတွေမရှိဖို့အတွက်ပြင်ဆင်မှုတိုင်းကိုပွင့်လင်းမြင်သာစွာချပြလှုပ်ဆောင်ဖို့တောင်းဆိုလာသူကတော့နိုင်ငံရေးစီးပွားရေးလေလာတုံ့တက်သူဒေါက်တာရံမျိုးသိမ့်ပါ
ပွင့်လင်းမြင်သာမှုရှိရှိနဲ့ပြည်သူကိုအဓိကထားပြီးတော့ချင်းကပ်ဆောင်ရွက်နိုင်ဖို့လိုအပ်တယ်လို့မြင်တယ်ဥပမာစီးပွားရေးပိုင်းကပတ်သက်လို့ရှိရင်လည်းနော်ဖြစ်လာနိုင်တဲ့နော်စိန်ခေါ်မှုတွေအချက်အသေးတွေကိုဒီစီးပွားရေးပညာရှင်တွေနော်စီးပွားရေးလုပ်ငန်းရှင်တွေကိုယ်ဆောင်ဆွေးနွေးပြီးတော့နှိမ့်နိုင်အဖြေရှာတာမျိုးရုပ်ဖို့လိုအပ်တယ်လို့မြင်တယ်။ဒီ COVID-19 ပြဿနာကိုဖြေရှင်းတဲ့နေရာမှာတော့လွှတ်တော်တွေမှာအဆိုတင်သွင်းတာပဲဖြစ်ဖြစ်မေးခွန်းမေးမြန်းတာပဲဖြစ်ဖြစ်ဆွေးနွေးတာပဲဖြစ်ဖြစ်ကိုလက်ရှိကာလအတွင်းမှာတော့မဖြစ်မနေလုပ်ဖို့လိုအပ်တယ်။အစိုးရရဲ့လက်ရှိဆောင်ရွက်နေတဲ့အခြေအနေတွေပေါ်မှာပြန်သုံးသပ်ပြီးတော့လွှတ်တော်အနေနဲ့အားနည်းချက်တွေလိုအပ်ချက်တွေအကြံပြုချက်တွေကိုပေးပို့နိုင်မယ်ဆိုရင်ပို့ပြီးတော့ကြည့်ရအောင်အလုပ်ဖြစ်နေမယ်လို့မြင်ပါတယ်ဗ
ျ။လက်ရှိမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုအစိုးဆုံးဖြစ်နေတဲ့နိုင်ငံ9နိုင်ငံကခီးသည်တွေမြန်မာနိုင်ငံကိုစိုက်ရောက်ချိန်မှာ14ရက်ကြာတီးကြခွဲကြစစ်ဆေးမဲ့အစီအစဉ်တွေလုပ်တာကိုရိုနာဗိုင်းရပ်စ်စတင်ဖြစ်ပွားရာတရုတ်နိုင်ငံဟူပေပြည်နယ်နောက်ပြီးဗိုင်းရပ်စ်အစိုးဆုံးကူးစက်ပြန့်နှံ့ရာဒေသတစ်ခုဖြစ်တဲ့တောင်ကိုရီးယားနိုင်ငံဒဲဂူးနဲ့ဂျောင်ဘုတ်ပြည်နယ်တွေကိုပြီးခဲ့တဲ့သတင်းနှစ်ပတ်အတွင်းခီးသွားတဲ့သူတွေကိုဝင်ခွင့်မပြုတော့တာကျမရေးဆောင်ရှောက်မှုတွေကိုတုံ့ပြန်လှုပ်ဆောင်တာအပြင်ဒီယောဂအကြောင်းပြပြီးကုံစည်းကစားတာမှမှန်တည်င်းဖြန့်တာတွေကိုထိရောက်စွာအေးအေးယူဆောင်ရွက်သွားမယ်လို့အစိုးရဘက်ကထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံထဲမှာတန်တရားနဲ့စောင့်ကြည့်စစ်ဆေးနေတဲ့လူနာတွေရှိပေမဲ့တနင်္လာနေ့အထိတော့ကိုရိုနာဗိုင်းရပ်စ်ကူးစက်ခံရကြောင်းအတည်ပြုလူနာတဦးမှမရှိသေးပါဘူး။ကျမမေခါပါရန်ကုန်ကနေတည်င်းပို့နေတာဖြစ်ပါတယ်ရှင်။